ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သိမ်းစခန်းကမြန်မာ300လီပါကိုမလေးရှားနဲ့မြန်မာတန်ရုံတို့အစီအစဉ်နဲ့နိုဝင်ဘာလ3ရက်နေ့ကနေအစုလိုက်ပြုံလိုက်ပြန်ပို့ပေးခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါမလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ဒီထဲမှာထိပ်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေတဲကလူဦးရေ1000နီးပါးကိုဒီအပိုင်းတွင်ပြန်ပို့တော့မှာပါအဲ့ဒီထဲက300နီးပါးကိုတော့အစုအဝေးနဲ့ပထမဆုံးအတုပ်ဖြစ်စတင်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကူညီအသင်းဥက္ကဋ္ဌဦးစံဝင်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့ဒီနိုင်ငံအစိုးရရဲ့ငင်းကြီးအရာပေါ့လေမလေးရှားနိုင်ငံမှာရှိရဲ့ထင်းသိမ်းစခန်းတွေမှာရှိရဲ့ထင်းသိမ်းခံထားတဲ့မြန်မာနိုင်ငံသား960ခုမလေးရှားအစိုးရနေပေါ့ဒီလိုမျိုးမြန်မာပြည်ရောက်ဖို့အတွက်အစအဆုံးပေါ့လေဟိုအားလုံးတောင်းဝန်ယူပြီးအခမဲ့ပို့ဆောင်မှုအတွက်ကိုသဘောတူညီထားတယ်။ဒီသဘောတူညီချက်အရမလေးရှားနိုင်ငံအတွင်းမှာရှိတဲ့ကန့်စုစုပေါင်း73ကန့်ပေါ့လေအဲ73ကန့်မှာရှိရဲ့ဆင်းသင်းထားတဲ့မြန်မာနိုင်ငံသား960ခုကျမကြီးစစ်စစ်မှုတွေကိုစတင်ဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်ပြီးစီးနေတဲ့နေရာမျိုးတော့လူပေါင်း280ပေါ့လေအဲ280ထဲမှာမြန်မာ25ဦးနဲ့ပါဝင်တယ်ပေါ့အစုစုပေါင်းအလုံး280ဒီနေ့မှဆိုရှင်ပထမအတုပ်အနေနဲ့မြန်မာနိုင်ငံကိုမလေးရှားနေကြောင်းသူကြီးစင်နဲ့မနေ့9ရက်ကြီးဝင်းမှာစတင်ကြီးပြန်တန်းခဲ့ပါတယ
်ဒီစီစဉ်ရ9ရက်အတွင်းမှာလူရေ1000နီးပါးကိုပို့ပေးမယ်လို့လဲဆိုပါတယ
်လူအလုံးစုစုပေါင်း560ကိုကျွန်တော်တို့ဒီအလုံးနိုင်ငံအစိုးရညီနိုင်ငံကတရက်နေ့ကနေတော့9ရက်နေ့အတွင်းကျွန်တော်တို့အပြည့်ပြုမှာပါကျွန်တော်တို့ဒီပြည့်ဆိုရင်တော့9ရက်နေ့မှာအမြင်ပေါ်လေကျွန်တော်တို့ပို့မှာနေရင်3ကြီးလို့ကြားပြရပါတယ
်မလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့ပြဟိတအဖွဲ့တွေကတော့ထိမ့်သိရေးစခန်းတွေကမြန်မာတွေကိုအဝတ်အစားနဲ့ဖုံးကပ်စတဲ့အကူအညီတွေကိုပေးနေကြပါတယ်ကမ္ဘာ့ကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှိုက်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကတ်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရက်ပြန်ဖို့စည်ရင်ပေးသွင်းထားတဲ့တရားမဝင်အလုတ်သမားတထောင်ကျော်ရှိနေပါတယ်နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဇက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်တွေဖြစ်လဲကြက်ရောက်သွားကြရတာပါကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ခဲ့တာကတော့18ဦးထိရှိသွားပြီဖြစ်ပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။